อันนั้นโดนเนี่ยนั่งเท่าไงอย่างนั้นเสียก็จะได้กินเท่าตัวอย่างคนเสียชาวคนนี้เนี่ยเราละสั่งชาวเย็นนั่งเท่าเสลี่ยคนนี้โนเวมาละนั่งสักคนเย็นมาเลยได้ในตาจีชายตาสามโยนเนี่ยต้องเสนอหลานหลานเสียเอสพีเบกาลีมีตาสุโรอีธรรมะมันจะเป็นเสียงเช่นแบบที่เราอดีตทุกอย่างเจียมยอด สาธุทุกจิตทุกญาติเจตุจงจังเจนทุกธรรมะตั้งเป็นขันธ์นั้นในอุจจวิญญาณสังสารมีเอสพีเบกาลีมีดาสุโรยอเมตตาจานะธรรมะจานะอาศิพินขจาอัตโนสิกสันดาพินภวะกุปปงพอดุญญาเจ้าเตียดีเดนารอที่กินเนี่ยจะว่าจะเป็นขันธ์นั้นกูเสพนั่นเลยคือสินามยาพยาอิ มหากรุณาโกโกอายุบิวกาติจูเพสโซอันโนพุนนาปนามะอดีตกาถาโกยสุปุโสจิมสันติญาญาโยกัมปะโกติหิบิอัตมียังกาลังกรณ์โดดิโดกะราลิเคระเกโดโลกาหิตายานาโทนโมมากาลุนิกาตาตาตา โยนาโทวินิยามยาจวาตัตวะอิชันนาสีบาลุลาดองดากงบังคาเดชินาธามีญาจิสโนมยาพยาดีกับบกดีฮิบิกรีกวาเยดเดนชาดูเจนนอเลอเบมียังยิดเดนดาพบยาเจงามสวรรค์ในมาโด กาลังเลอดินเจดินิกวาสิจารโลกาลปโลโลกาหิตายตัตตาโลกาอิจุสิวะโลกาอดีตเกิดอันนี้อุสาอันเดชเลเองาไม่ได้จีมันไม่ได้เนตชาสันนิสันยิ่งหูจะดีท่าเวงาจะสุลงเขยนอมุโรโก กรรโดเบียพิยันยิ่งดันจูโกอัตุโดมุยาดิพิเวเคระเลจิมยันโลอันเดสงเลยนโลสิวังกุโรอิเปมานยโนกระดอบว่าดันนันจิพมยาสวาโยโดมุเกยชาลีมหากรุณีกันตัดเดวามยาเยวตาเกตุตนาชิกเกมากรุณาเซนชิดอมุโด ตาตาเนตตาตาวินิยามยาสวาตาตาวาอิชันนาสีบาลุลาดองดังกุมังคาเดจินาธามีญาทุสโนมยาพยาอานโมยุติปยองยอมังโอลิโอริกรอยุจูสิโคจินีอัตุเบวันดูสินสิมาตุยพิบาสีเดรี สิกสันดาพิณภวะกุปปงพอดุจยายักษ์ใหญ่สมมาลุริยสิกสันดาพะลงจีมาเดสวาอาดคุลุที่เราหัวใจรับพิณลุริโกบหูจิวปีรอยศวิยาเยสมมาหัวใจรับพิณด้วยจ้าแต่ช้าอันยินเนี่ยมาดูนี่เนี่ยมีตะคุยยา
ยศวิญญาณสมมาฮะฟ้าตาเยลูดองข้อบุมะก้าวเนี่ยปัญญาเยตมิวดาเนี่ยชิดแล้วก็ลูดาเรอดีปัญญายาบุตรกะอดีกะนะชิดเชิงจิมุกุอุซาเปปีรอสังเฮียเรกิสามิวมโหเพเนอดีปัญญาโกเชิดันเตมิวรอโลกันสังเฮียเรไรนาเชนตงเฮียเรสมมาญาดาชิดแล้ว ยงจิมุสุดีมาอดีตปัญญาเนี่ยจะเพื่อปีรอมาท้าวุสุนเอริยงจิมุกุปลายเพื่อสุนุขอยักการยงจิมุกุขอยักการยงจิมุฮะมันการลุชินจอดีเลยมันการเนี่ยกิสามโยยงจิเลขามิลุชินกางโยเรโซโยเรกุพิบวาสินัยแต่จำว่ายงจิมุตั้งแต่กูเชื่อปีรามาหัวเนี่ย
ဒီပညာနဲ့တွဲဖက်လာတဲ့ယုံကြည်မှုကိုခြေပြုတာဖြစ်လို့ရဘူးတော့ကိုကိုယ်ကိုသိကကြတဲ့ပုဂ္ဂိုလ်ဤအလုံးရသဗျာရဲ့အဆုံးအမကိုမိမိတို့မှတ်တမ်းနာယူပြီးတော့ကိုယ်ပိုင်ဉာဏ်ဖြင့်ဆင်ញံသုံးသပ်ပြီးလိုက်နာဆောင်ရွက်ကြရတဲ့လုပ်ငန်းတာဖြစ်တယ်အဒီပညာနဲ့ဆင်ញံသုံးသပ်လိုက်လို့ မမှန်ကန်မှုဆိုရင်လိုက်နာစရာမလိုဘူးမှန်ကန်မှသာလိုက်နာဖို့လိုအပ်တယ်ပေါ့ရသဗျာကိုယ်တိုင်ကလည်းအဆုံးမဩဝါဒတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ဟောပြောချက်ဆုံးမသွန်တဲ့မှုတွေဟာသွားခါတအမှန်တိုင်းဟောရတာဖြစ်တယ်အမှန်ဆိုဒီမှာတဘာဝတရားအတိုင်း လောကကြီးမှာလက်တွေ့ဖော်ဆောင်နိုင်တဲ့ကိစ္စမျိုးတွေကိုသာဟောပြောတာဖြစ်တယ်မဖြစ်နိုင်တာတွေကိုဖြစ်နိုင်အောင်ဖြစ်တဲ့အရာရောင်ပုံဆောင်ပြီးတော့ဟောပြောတာတွေမဟုတ်ဘူးမဖြစ်နိုင်တာတွေကိုဖြစ်တယ်လို့လွဲမှားစွာဟောပြောတာလည်းမဟုတ်ဘူးတကယ်လို့ရင်တကယ်ဖြစ်နိုင်တဲ့အရာဖြစ်တော့ကြောင့်လောကမှာလက်ရှိဖြစ်ပျက်နေတဲ့အကြောင်းအရာတစ်ခုကိုသာ ရသဗျာကိုယ်ပိုင်ညာနဲ့သိရှိပြီးဟောပြောတာဖြစ်တယ်။ဆရာကိုယ်တိုင်ကတရားအဘိညာသစ္စိကတ္တဝါပဝေဒေမိအချင်းချင်းအထက်ထက်ပြောခဲ့တဲ့စကားလေးကတရားအဘိညာကိုယ်တိုင်သိရှိပြီးတော့မှသစ္စိကတ္တဝါလက်တွေ့ကိုယ်ကိုယ်တိုင်ရှင်းသုံးလိုက်တာပြီးတဲ့အခါမှာပဝေဒေမိလူသားတွေအတွက်ချပြဟောကြားတာဖြစ်တယ်လို့ဆို အေးမိမိကိုယ်တိုင်လက်တွေ့ကျင့်သုံးပြီးဖြစ်ပေါ်လာတဲ့အကျိုးကိုဖော်ဆောင်တဲ့တရားမျိုးကိုသာလေမြတ်စွာဘုရားဆုံးမဩဝါဒပေးတာဖြစ်တယ်။လက်တွေ့မကြတဲ့တရားမျိုးကိုလည်းမဟောဘူး။လုံဆောင်တော်လည်းပဲကျင့်ဆောင်တော်လည်းပဲခေါ်ပြောတဲ့အတိုင်းမဖြစ်တဲ့တရားမျိုးကိုလည်းမြတ်စွာဘုရားမဟောဘူး။ဒါကြောင့်ကိုယ်တိုင်သိပြီးကိုယ်တိုင်လက်တွေ့လုပ်တဲ့အခါမှာ ကိုယ်တိုင်အကျိုးကျေးဇူးကိုခံစားရတဲ့တရားမျိုးကိုဟောတာဖြစ်တော့ကြောင့်မှန်ကန်မှုကိုအမှတ်ခံချက်ပေးတဲ့အနေနဲ့သောခါတမှန်ကန်စွာဟောတယ်ဆိုတဲ့တရားဟာကိုယ်တိုင်သိနိုင်တဲ့တရားဖြစ်ပါမလားလို့ဆိုတော့တန်ဒိဋ္ဌိကိုယ်တိုင်သိနိုင်တဲ့တရားလို့ဒီလိုဆိုလို့တချို့တရားတွေကမှန်တော့မှန်တယ်ကိုယ်တိုင်သိခွင့်မရှိဘူးဆိုတဲ့တရားမျိုးလည်းရှိသေးတယ်
အတွင်းခေါ်ယူဆရတဲ့မမှန်ကန်ကန်ပြောတယ်လို့ဆိုသိတိုင်အောင်တိုင်းနာရှင်းသုံးတဲ့ပုဂ္ဂိုလ်တွေဟာကိုယ်တိုင်သိခွင့်မရှိဘူးဆိုရင်ဖြစ်တတ်เสียမှာရှိဘူး။မြတ်စွာဘုရားရဲ့အဆုံးအမတရားကတော့တန်လိဋ္ဌိကိုယ်တိုင်သိရှိနိုင်တယ်လို့သူတို့ဆိုတာ။ဒါဖြင့်ကိုယ်တိုင်သိနိုင်တဲ့တရားဟာဘလောက်ကြာမှသိတာလဲလို့မေးလို့ရှိရင်အကာလီကောအခုလို့ရင်အခုသိတယ်။ အတိုင်းတာတစ်ခုရအခုလိုက်တာအခုသိနိုင်တဲ့တရားမျိုးဖြစ်တယ်ဆိုတာကိုလည်းရှင်းလင်းဖော်ပြထားတာဖြစ်တယ်။အဲဒါလို့ကိုယ်တိုင်နဲ့သိခွင့်ရှိတယ်လိုက်နာတဲ့ပုဂ္ဂိုလ်လည်းအချိန်မဆိုင်မဲနဲ့လိုက်နာတဲ့အတိုင်းတာတစ်ခုရအကျိုးသက်ရောက်မှုကိုဖြစ်ပေါ်စေတယ်ဆိုတော့ဒီအဆုံးမနဲ့ပတ်သက်လာပြီးကိုမိတ်ဆွေတွေကိုဖိတ်ခေါ်ပြီးတော့အေဟိပတ္တိကော လာပါလက်တွေ့လှုပ်ချစမ်းမှာလို့ဖိတ်ခေါ်ပြောတိုင်းလောက်တဲ့ဖိတ်ခေါ်ပြောတော့လေလွဲမမှုမရှိသည့်အတွက်ကြောင့်ရဲရဲဝံဖိတ်ခေါ်ပြောဆိုနိုင်တဲ့အဆုံးအမအော်ရာမျိုးသာဖြစ်တယ်လို့ဒီလိုဆိုတာပေါ့နော်အေးမြတ်စွာဘုရားရဲ့တရားတော်တွေဟာမိမိရဲ့နှလုံးသားထဲရောက်သွားပြီဆိုလို့ရှိရင်ယည်သည့်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပူလောင်နေတဲ့နှလုံးသားဟာလည်းအေးချမ်းမှုကိုရရှိသွားတယ် ချုပ်ထွေးနေတဲ့စိတ်ဓာတ်တွေကိုလည်းရှင်းလင်းသွားတယ်။လောကကြီးမှာအမောင်နဲ့ရောက်နေတဲ့အနေအထားတွေဟာလည်းအလဲရောက်နေရသွားတယ်။အဲဒါလို့အခြေအနေမျိုးတွေကိုဖြစ်ပေါ်စေတတ်တာဖြစ်တော့ကြောင့်ဩပတ်နေကြီးကလူတိုင်းလူတိုင်းရဲ့စိတ်ထဲမရောက်ရောက်အောင်နှလုံးသွင်းနိုင်တဲ့တည်းဥပမာမယ်ကျမ်းမာစေတတ်တဲ့ဆေးဝါးသို့မဟုတ်ကျမ်းမာစေတတ်တဲ့အစာဟာ လူရဲ့ခန္ဓာကိုယ်ရဲ့ရောက်ရှိအောင်ပို့ဆောင်လိုက်လို့ရှိရင်ကျမ်းမာမှုကိုထောက်ကူပြုတ်သွားပြီးယောဂဝေဒနာကိုကြောက်ကင်းတက်တာဈေးနိုင်တာဆိုတာလိုပဲ
လူတွေရဲ့စိတ်ထဲရောက်လာလို့ရှိရင်ပူပင်ကောတော့ကရောက်နေတဲ့စိတ်တွေဟာချက်ချင်းအေးချမ်းသွားပြီးရှုပ်ထွေးနေတဲ့စိတ်တွေဟာကြည်လင်းလာလိုက်အမောင်းနဲ့ရောက်နေတဲ့အတွေးတွေဟာလည်းပဲလင်းလာတဲ့အလင်းထဲမှာတည်နိုင်တဲ့အနေထားမျိုးတွေရောက်လာနိုင်တယ်အဲ့ဒါကြောင့်မို့ဩပတ်နေကြီးကတရားဓမ္မမိမိနှလုံးထဲရောက်လာအောင် လုံးတဲ့လေလို့ဒီလိုအမှန်ခံချက်ပေးတယ်သို့တော့ရသော်ပြားရဲ့အဆင့်မြင့်တရားဆိုတာတာမန်ပုဂ္ဂိုလ်တွေလွယ်လွယ်ကူကူနဲ့ရနိုင်တာတော့မဟုတ်ဘူးတကယ်လဲလိုက်တွေ့လိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ကလုံလောက်တဲ့အသိဉာဏ်ရှိဖို့တော့လိုတယ်ဒါကဖရာတရားမှာမဟုတ်ပါဘူးလောကီမှာစီးပွားရေးပညာပဲဖြစ်ဖြစ်
သင်ရွေးကြတဲ့ပညာတွေဟာသင်တဲ့ပုဂ္ဂိုလ်ရဲ့အရေးချင်းပေါ်မှာမူတည်ပြီးတော့တတ်သိနားလည်မှုထူးချွန်မှုဆိုတာဖြစ်ပေါ်လာတာလူတိုင်းဟာတတ်တယ်လို့ဒီလိုပြောလို့မရဘူးဘယ်ပညာပဲဖြစ်ဖြစ်လူတိုင်းလူတိုင်းဟာကြွန့်ကျင်လိမ္မာသွားမှဆိုတာတော့မဖြစ်နိုင်ဘူးလူတွေရဲ့အရေးချင်းအားလျော်သွားတာဖြစ်နိုင်စီးပွားရေးပညာပဲဖြစ်ဖြစ်ကျန်းမာရေးပညာပဲဖြစ်ဖြစ် လူမှုရေးပညာရမျိုးမှာပဲဖြစ်ဖြစ်ပုဂ္ဂိုလ်ရဲ့အရေးချင်းချင်းဟာကွဲပြားခြားနားကြလို့အရေးချင်းရှိတဲ့ပုဂ္ဂိုလ်မှသာလင်းအဆင့်မြင့်တာတွေကိုသိနိုင်တာဖြစ်တော့ကြောင့်ပစ္စတံဝေရိတဘောဝေညူဟိဝေညူဆိုတာငကိုယ်တဲကအုံနောက်ကောင်းပြီးတော့အိုင်ကျူမြင့်တဲ့ပုဂ္ဂိုလ်မျိုးတွေစဉ်းစားတတ်တဲ့အသိဉာဏ်ထက်မြက်တဲ့ သူများတဲ့အရေးချင်းတွေပို့တာတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးတွေကိုဝိညာဉ်သူများတဲ့ပို့သိဝိဆိုတာပို့မို့ထူးခြားစွာညူဆိုတာသိတာဝိညာဉ်သူများတဲ့ပို့သိတဲ့အသိဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေပစ္စတံကိုယ်တိုင်မိမိတဏ္ဍာမှာဝေရိတဘောသိရှိခံစားနိုင်တဲ့တရားလို့ဟောမြတ်စွာဘုရားရဲ့အဆုံးအမဘာသာရေးလုပ်ငန်းတစ်ခုလို့ တောင်မှဆိုနိုင်စရာမရှိဘူးမဆိုဘဲနဲ့ပညာရေးလုပ်ငန်းတစ်ခုဘာပညာလဲလို့ဆိုရင်ဘဝပညာဘဝမှာနေနီးထိုင်နေသုံးမဩဝါဒပေးပြီးတော့ဒီဘဝလဲကောင်းနောက်ဘဝလဲကောင်းဘဝမှာကြီးပွားတိုးတက်ပြီးတော့သောကနဲနိုင်လည်းနဲ့အရှုပ်အထွေးတွေနဲနိုင်လည်းနဲ့ စိတ်နှလုံးအေးချမ်းစွာဘဝခရီးကိုဖြတ်သန်းနိုင်တဲ့ပညာမျိုးလို့ဒီလိုတောင်ဆိုသင့်တဲ့အရာမျိုးဖြစ်တယ်အဲ့ဒါကြောင့်မို့ပစ္စတံဝေရိတဘောဝေညူဟိလူတိုင်းလူတိုင်းသိနိုင်တာမဟုတ်ပေမဲ့လို့အသိပညာထက်မြက်ပြီးအိုင်ကျူမြင့်တဲ့ပုဂ္ဂိုလ်တွေဆိုရင်ရသော်ဘုရားတရားတော်ရဲ့အနှစ်သာရကိုပိုင်ပိုင်နိုင်နိုင်ကြီးသိနိုင်ပါတယ်လို့ဒီလိုပြောတဲ့အဆုံးအမဩ အဲ့ဒီအဆုံးအမဟာပညာရဲ့အရာသာဖြစ်တယ်ယုံကြည်မှုဆိုတဲ့သရာရဲ့အရာမဟုတ်ဘူးပညာရှိဖို့လိုအပ်ဒါကြောင့်မို့ပညာအားနည်းနေသေးတယ်ဆိုရင်မဟာတတိပဒနာသုံးပါးမြတ်စွာဘုရားကတတိတံသဇေညဒါကိုလေ့ကျင့်ဖို့ဆိုပြီးတော့ဟောထားတာရှိလေ့ကျင့်တယ်ဆိုတာတတိတွေကိုလေ့ကျင့်ပေးရမယ်တတိနဲ့တွဲဖက်ပြီးတော့ဆင်ញံတုံတရားကိုလည်းလေ့ကျင့်ပေးရ လေ့ကျင့်နေဆိုတဲ့အခါမှာဒီအယုံစူးစိုက်မှုလို့ဆိုတဲ့ဒီတတိတရားဟာအသိပညာကိုပို့ပြီးဖြစ်စေဆိုပါစို့အယောင်းဝယ်လုပ်နေတဲ့ပုဂ္ဂိုလ်တွေသိတယ်စင်ရင်အင်းတွေလုပ်တဲ့အယောင်းဝယ်မှာရောင်းကုန်တွေဒီအယောင်းရေးဝယ်တာလုပ်ပြီဆိုလို့ရှိရင်ဝင်ငွေထွက်ငွေဆိုတာမျိုး ရင်းနှီးငွေဆိုတာမျိုးတွေကိုစည်ရင်းနဲ့အင်းနဲ့တိတိကျကျလုံနိုင်တဲ့ပုဂ္ဂိုလ်မှအဲ့ဒီလိုတတိထားပြီးတော့ဆောင်ရွက်မှမိမိရဲ့စီးပွားရေးဆိုတာတိုးတက်လာနိုင်တော့ဝင်ငွေထွက်ငွေဝင်သလားလဲမသိထွက်သလားလဲမသိဘယ်လောက်ရင်းလို့ဘယ်လောက်ရတယ်ဆိုတာလဲမသိဘူးဆိုလို့ရှိရင်စီးပွားတိုးတက်ဖို့ဆိုတာဖြစ်နိုင်တာမှမဟုတ်တာဒါကြောင့်မို့အရာရာမှာတတိရှိနေမှုဟာအသိပညာကိုဖြစ်ပေါ်စေတတ် တတိနဲ့တမ္ပစင်ညာစင်ញံသုံးသပ်မှုလေးတွေကိုရှိရမှာဖြစ် ဒီဘဝရေကိစ္စမှာထွန်းငွေဝင်ငွေထွန်းငွေတွေကိုစင်ရှင်သုံးတတ်ပြီးတော့စင်စရာတွေနဲ့ဖြစ်ရှုသုံးတတ်တယ်လို့ပဲကိုယ်တဏ္ဍာမှာဖြစ်ပေါ်နေတဲ့တဘာဝတရားတွေကိုလည်းပဲထုတ်တူပဲစင်ရှင်သုံးတတ်ဖို့သုံးတတ်တတ်ဖို့လိုအပ်တယ်လို့ဒီလိုဆိုတာပေါ့နော်အဲ့ဒါလို့စင်ရှင်သုံးတတ်ကြည့်မှာလောကမှာအဖြစ်ဆိုတာထုတ်နိုင်တာဖြစ်တယ်ဒါမှအားဖြင့်တော့မသိနိုင်ဘူးဒါမှအားဖြင
ဂ္ဂိုလ်ကြီးကိုယ့်ကိုယ်ကိုသိအောင်တတိနဲ့သံဇဉ်ညဆိုတာလေ့ကျင့်ရမယ်လေ့ကျင့်တဲ့အခါ exercise physical exercise လုပ်သလိုပဲကျန်းမာရေးအတွက်လေ့ကျင့်ရသလိုပဲစိတ်အတွက်လည်းပဲလေ့ကျင့်ခံယူတာကိုကမ္မထာအထုတ်တယ်လို့သူတို့ခေါ်တာအဲဒီမှာမဟာတတိပ္ပဏ္ဏတုတ်တတိသံဇဉ်ညပပ္ပမှာဆိုရင်မြတ်စွာဘုရားကလေ့ကျင့်မှုရာခန္ဓာချက်ပေးထားတာရှိတယ်တတိရှိလာပြီဆိုရင်ဆင်ញံတုံတရားနောက်ကနေလိုက်ပါလာဖို့ဥပမာမဲသွားရလာတာနေတာထိုင်တာကစသည်အမတ်တမဲ့သွားတာမျိုးအမတ်တမဲ့ကြည့်တာမျိုးဒီလိုမဖြစ်ရအောင်ဆိုပါတော့လူတယောက်ကရှေ့ကိုလှမ်းတော့မယ်ဆိုလို့ရှိရင်တတိနဲ့လှမ်းတယ်ဆိုတာကိုယ့်ရှေ့မှာဘာရှိလဲဆိုတာတိယတတိရှိနေရလေကတိရှိသလား၆ရှိသလားတခုခုခလုတ်ရှိသလားဆိုတာတတိရှိနေဖို့လို့အဲ့ဒါလို့တတိရှိလာတဲ့အခါမှာလှမ်းတဲ့မလှမ်းတဲ့ဆိုတဲ့ရှေ့ကိုခြေတော့လှမ်းတဲ့မလှမ်းတဲ့ဆိုတဲ့စဉ္ညတုံတရားပညာလည်းရှိရအဲ့ဒါလို့မရှိဘူးတတိကလည်းလွတ်သွားပြီးစဉ္ညမှုလည်းမရှိဘူးဆိုရင်ဒုက္ခရောက်သွားနိုင်တယ်ဒါကြောင့်မို့ခြေကြိုးကနဲ့ချော်လဲသွားတာတို့ဘယ်မှာပါဖြစ်သွားတယ်တို့လက်ကတိကချော်ကြတာတို့ဆိုတာမျိုးတွေဟာတတိနဲ့တတိလက်လွတ်သွားတော့ဆင်ញံတုံတရားကင်းမဲ့သွားတဲ့အခါမှာဖြစ်တတ်တဲ့အရာတွေဖြစ်လို့အသေးဖွယ်လေးကအစပြီးမြတ်စွာဘုရားကတတိနဲ့သံသဉ္ဇဆင်ញံတုံတရားကိုလှုပ်ထလှုပ်အောင်လေ့ကျင့်ရမယ်လို့ဒီလိုဆိုတာနော်အဲ့ဒီမှာတတိဆိုဒီမှာစိတ်နဲ့မိမိလုံရဆက်ဆက်ထားဖို့လိုအပ်တယ်။စိတ်နဲ့လုံနေတာနဲ့တခြားစီမဖြစ်ဘူး။ဥပမာမဲ့ထိုင်းနေရင်ထိုင်းနေတယ်လို့သိနေရ။အဲ့ဒါတတိ။လဲလျောင်းနေရင်လဲလျောင်းနေတယ်ဆိုတာသိရ။လမ်းလျှောက်နေရင်လမ်းလျှောက်နေတယ်ဆိုတဲ့အသိရှိရ။ဒါဟာတတိမကွာနေထိုင်နေတာဖြစ်တယ်။တတိမကွာအသိပညာဖြင့်နေထိုင်ဖို့အတွက်အေးရှေ့ကိုလမ်းတော့မယ်ဆိုရင်ရှင်ရင်တုံတရားနဲ့လမ်းရှေ့မှာငါရှင်းလန်းတလန်းလှမ်းလိုက်လို့ရှိရင်ဘာရှိသလဲရှင်းလန်းလှမ်းခြင်းကြောင့်ငါမှာတစုံတစ်ခုလွဲမှားသွားတာရှိနိုင်သလားဆိုပါတော့ခဲရှိသလားဆူးရှိသလားစသဖြင့်ရှင်ရင်တုံတရားနဲ့လောရမယ်လို့ဒီလိုဆိုလို့အဲ့ဒီကစပြီးတော့လေ့ကျင့်ရနောက်ဆုံးရင်လည်းမှတ်တမဲ့မဆုပ်ခဲနဲ့တတိနဲ့ထားတယ်အသိပညာနဲ့ရှင်းရှင်းနဲ့လက်ကိုခြေဆန့်လောက်တာကစပြီးတော့တတိနဲ့အသိပညာနဲ့လောက်သွားအဝေါ်စာဝဋ်ထာတို့မျက်စိကကြည့်တာတို့ကအစတတိသံသဉ္ဇနဲ့လောက်သွားဩခွဲပကံကိုင်နာအစတတိသံသဉ္ဇနဲ့သွားရမယ်နောက်ဆုံးမှာစာရာတောက်ထာကအစတတိသံသဉ္ဇရှိရမယ်အဲ့ဒီတတိတံစဉ္ညာနဲ့ရှိပြီးတော့အခုလို့နေထိုင်သွားမယ်။နောက်ဆုံးမှာအိန္ဒာတက်တာကအစတတိတံစဉ္ညာရှိနေပြီဆိုလို့ရှိရင်လူဟာလွဲမှားတဲ့အဖြစ်မျိုးတွေဒုက္ခရောက်နိုင်တဲ့အဖြစ်မျိုးတွေကလွတ်မြောက်သွားနိုင်တယ်သူတို့ဆို။ဒါကြောင့်မို့ရပုရရဲ့အဆုံးအမတွေကလိုက်ကြည့်မယ်ဆိုရင်လက်တွေ့ကျပြီးတော့ဘဝမှာဆက်နိုင်ဖို့အတွက်ခေါ်ပြောထားတာတွေဒါဖြစ်လို့ကိုယ်တိုင်လက်တွေ့ကျင့်တော့ဈာမရေးလေ့ကျင့်ခံလုပ်တဲ့ပုဂ္ဂိုလ်တွေဒီဈာမမှုတိုးတက်လာသလိုဈာမရေးတွေတိုးတက်လာသလိုသစ္စာဗျာရဲ့အဆုံးအမတွေကိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာလဲစိတ်ထက်ခွန်အားတွေတိုးတက်လာမှာဖြစ်တယ်ဆိုတာဟာမြေကြီးလက်ခတ်လွဲပါဘူးဒါကြောင့်မို့ဘုရားရဲ့အဆုံးအမမှာဆိုတာဆုတောင်းဆုယူဆ ုပန်းနေပြီးတော့အတွေးနဲ့ရှင်းတ်နေရမယ်အရာမျိုးမဟုတ်ဘူးကိုယ်တိုင်လက်တွေ့အလုပ်တစ်ခုကိုလုပ်ရတဲ့အဆုံးအမတရားမျိုးသာဖြစ်တယ်ပေါ့လူတွေရဲ့စိတ်ဆန္ဒဆိုတာဘဝကိုပုံဖော်ပေးနိုင်ရသော်ဘုရားသခင်ကိုရောမြတ်ကဘဝတစ်ခုရလာပြီဆိုရင်စိတ်ဓာတ်အရေးချင်းဟာအလွန်အရေးကြီးတယ်ဆိုတာကိုအမြဲမပြတ်ဟောကြားတော်မူတာဖြစ်တယ်လူလောကမှာအောင်မြင်ကြီးပွားဖို့အတွက်ဟာစိတ်ဓာတ်ကအမှန်တမ်းအရေးကြီးလို့ကြီးပွားလို့တဲ့ဆန္ဒထိုကြီးပွားလို့တဲ့ဆန္ဒရှိတဲ့အတိုင်းကြိုးစားတဲ့ဝီရိယအေးကြိုးစားပြီဆိုလို့ရှိရင်လည်းအခက်ခဲကြုံလာလို့ရှိရင်ရှန့်ခိုင်းတဲ့စိတ်ဓာတ်နောက်ဆုံးမှာဆန္ဒလည်းရှိတယ်ကြိုးလည်းကြိုးစားတယ်စိတ်ဓာတ်လည်းရှန့်ခိုင်းသို့တော့အချုပ်ကတော့ဘာလို့ဆိုရင်ဤစနစ်ကိုသိတဲ့ပညာရအချုပ်ကိုက်မယ်ဤပညာဆိုတာစီပွားရေးလုပ်လည်းမတတ်လို့မရဘူးဘာပဲလုပ်လို့ပညာနဲ့လုပ်ကြရတာဖြစ်တယ်အဲ့တော့မြတ်စွာဘုရားရဲ့အဆုံးအမတွေဆိုတာအဲ့ဒီပညာရတ္တိရအောင်ကြိုးစားအထောက်ဖို့လမ်းဖွင့်ပေးခြင်းမျှတာဖြစ်တယ်ဗောတကယ်တော့ဆုတောင်းဆုယူနေတဲ့ဘာသာမျိုးမဟုတ်ဘဲနဲ့လက်တွေ့တင်ကြားပြီးလိုက်နာဆောင်ရွက်ကြရတဲ့အဆုံးအမဩဝါဒမျိုးဖြစ်တယ်လို့လောကမှာလူတွေကဘာသာရေးဘာသာရေးလို့ဆိုလာတဲ့အခါမှာဘာသာရေးဟာလက်တွေ့နေစဉ်ဘဝမှာတချို့အတုံးမဝင်ဘူးလို့ဒီလိုထင်ကောင်းထင်နေလေ။ရသော်ဘုရားရဲ့အဆုံးအမဆိုတာဘဝရှင်တန်ရေးဘဝအသိဉာဏ်ရရှိရေးဘဝမှာရဲရင်ရေးစိတ်နှလုံးအေးချမ်းစွာဘဝရဲ့အရှုပ်တွေကိုဖြည့်ရှင်းနိုင်ရေးပူပင်တော့ကတွေလွတ်မြောက်ရေးဆိုတဲ့ဘဝအရေးမျိုးတွေဒါဖြစ်တယ်ပေါ့။တကယ်သိရှိနားလည်ပြီးတော့လိုက်နာကျင့်သုံးသွားမယ်ဆိုရင်ဘဝရဲ့အခက်ခဲတွေကိုကျော်လွှားသွားနိုင်တယ်။ဘဝဆိုတာလွယ်ကူတာတော့မဟုတ်ဘူး။လူတိုင်းနေစဉ်ဘဝမှာရုန်းကန်နေကြရတာဖြစ်တော့ကြောင့်ဘဝရဲ့အခက်ခဲတွေဟာအများကြီးရှိတယ်။စီးပွားရေးနဲ့ပတ်သက်တဲ့အခက်ခဲတွေတို့နိုင်ငံရေးနဲ့ပတ်သက်တဲ့အခက်ခဲတွေပညာရေးနဲ့ပတ်သက်တဲ့အခက်ခဲဘဝဆိုတာရုန်းကန်နေကြဘဝမှာရှင်တန်မှုအတွက်လူတွေဟာရုန်းကန်လှုပ်ရှားပြီးတော့နေကြတဲ့အခါမှန်ကန်တဲ့ဤစနစ်နဲ့မှန်ကန်တဲ့ကြိုးပမ်းအထောက်မှုမပါဘူးဆိုရင်ဘဝရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးဘဝရဲ့အခက်ခဲတွေကိုလည်းကျော်လွှားနိုင်မှာမဟုတ်ဘူးအဲ့ဒါလို့ဘဝရဲ့ပြဿနာတွေကိုဖြေရှင်းနိုင်အောင်ဘဝရဲ့အခက်ခဲတွေကိုကျော်လွှားနိုင်ဖို့အတွက်ရသော်ဘုရားရဲ့အဆုံးအမဟာများစွာအထောက်အပံ့ဖြစ်ပါလိမ့်မယ်မောင်းနေတဲ့ဘဝလမ်းကြောင်းကိုအလင်းရောင်ပေးပြီးတော့စိတ်နှလုံးပူလောင်မှုတွေစိတ်နှလုံးအေးချမ်းမှုကိုဖြစ်ပေါ်စေပြီးမောင်းနေရောက်နေတဲ့လူသားတစ်ယောက်ကိုအလင်းရောင်နဲ့ဆွဲခေါ်လိုက်တယ်လို့မိမိဘဝမှာလင်းချင်းသွားပြီးကိုယ်ပါလုံးအပ်မယ်ဆိုတာသိရှိနားလည်စေတဲ့အဆုံးအမမျိုးဖြစ်လို့အေးပညာရဖို့အဓိကဖြစ်တယ်ယခုလိုတရားဝဲကြီးတွေသင်ကျင်းပငွေကြေးအကုန်ကြခံပြီးတော့တရားနာကြရဲဆိုတာဟာအသိပညာရဖို့အတွက်နာတာဖြစ်တယ်ဗျာ။တမန်အားဖြင့်လူတွေကတော့ကုသိုလ်ရတယ်ဆိုပြီးတော့ကုသိုလ်ရတယ်ဆိုတာလေးတစ်ခုကိုရှိပြီးတော့လုံးလေးလုံးထရှိကြ။အမှန်ကကုသိုလ်ဆိုတဲ့အထက်မှာအရေးကြီးဆုံးကုသိုလ်ကပညာပဲဖြစ်တယ်ဗော။အသိပညာရဖို့အတွက်တရားပွဲလုပ်ပြီးတရားနာကြတာဖြစ်တယ်ဗော။အသိပညာတွေများများရလာတဲ့အခါမှာနေ့စဉ်ဘဝမှာအသုံးချနိုင်ရပညာဆိုတာဟာအခုလိုတရားပွဲလုပ်လို့နာယူရလို့ဘောဓုတ္တတွေရသွားတယ်ဒါဟာပညာလားလို့ဆိုမဟုတ်သေးဘူးအသိတစ်ခုရသွားတာပဲရှိအဲ့ဒီပညာဆိုတာကြတော့လက်တွေ့အသုံးချပြီဆိုတဲ့အခါကြတော့မှပညာရဲ့အစွမ်းအစတွေဟာပေါ်လာတာဖြစ်တယ်ပေါ့မျက်လုံးကိုအသုံးချတဲ့ပုဂ္ဂိုလ်ဟာမြင်စရာအာယုန်တွေကိုမြင်ပြီးတော့အေးဆုံးဖြတ်နိုင်စွမ်းရှိလာအဲ့ဒါလိုပဲအသိပညာအခုလိုနာယူမှတ်သားပြီးတော့နာယူပြီးတဲ့အခါမှတ်သားထားတယ်ဘဝအရေးကိုစဉ်းကျင်သုံးသပ်တဲ့အခါဆုံးဖြတ်ချက်ချနိုင်လာအမှန်ကန်သိလာတာကြမှာပညာလို့ဒီလိုဆိုတာပေါ့အခုခေတ်မှာပဲကြည့်ပေါ့ကလေးတငယ်ဘဝကလေးကအကြောင်းနေကောလိပ်တွေတက်ကတူတွေတက်ပြီးတော့ပညာသင်ညာ အဲ့ဒီသင်္ခါရရဲ့ပညာနဲ့အလုတ်ကင်လုတ်တဲ့အခါအဲ့ဒီပညာကိုလက်တွေ့အသုံးချပြီးဆိုတော့မှဒီပညာရဲ့အစွမ်းအစကိုသိရတယ်။သင်တော့ကတော့မှတ်ထားပဲရှိတယ်ပေါ့။အခုလည်းပဲတရားပွဲမှာတရားနာနာပြီးလို့ရှိရင်မှတ်သားထားတယ်။မှတ်သားထားပြီးတော့စဉ်းစားရမယ်။စဉ်းရင်သုံးနိုင်ရမယ်။ကိုယ်ဘဝနဲ့ဆက်ဆက်ကြည့်ရ။ဆက်ဆက်ကြည့်ပြီးတော့လက်တွေ့ ဆုံးလာတဲ့အခါမှာကြုံကြိုက်လာတဲ့အခါမှာအတုံးချတာမှအဲ့ဒါမှပညာရဲ့အလုတ်ဟာထင်ရှားပေါ်လာမှဖြစ်တယ်ပေါ့အဲ့ဒါလိုမဟုတ်ဘဲနဲ့တရားပွဲတော်လုပ်တယ်တရားတော်နာတယ်ပြီးရင်ပြီးသွားတယ်အေးတရားပွဲလုပ်လိုက်လို့ကုသိုလ်ရတယ်ဆိုတဲ့အတွေးလေးလောက်တင်ရှိမယ်ဆိုရင်လိုအပ်တဲ့အကျိုးတွေဟာပြည့်ပြည့်စုံအောင်ရမှာမဟုတ်ဘူးတရားပွဲကရတဲ့အသည့်လေးဟာဘဝမှာ အတုံးချနိုင်မှပို့ပြီးတော့တန်ဖိုးရှိမှဖြစ်တယ်ပေါ့ဒါကြောင့်မို့တရားချစ်ခင်သူတော်စင်ပြိဋ္ဌာန်တို့အနေနဲ့ရသော်ဖရာပါဟောတယ်လေဘာဆုံးမတယ်လဲဆိုတာကိုမိမိတို့ခေါင်းထဲရောက်အောင်နိုင်မှတ်သားထားပြီးဘဝအရေးမှလက်တွေ့ကျင့်သုံးလိုက်နာဖို့ဆိုတာအရေးကြီးတယ်လို့ဆိုတာပေါ့အေးလောကကိုရှောက်လန်းကြတဲ့ဘဝခရီးကိုရှောက်လန်းသွားကြတဲ့ပုဂ္ဂိုလ်တွေမှာ ဒီဘဝလည်းကြီးပွားတိုးတက်အောင်လုပ်ဖို့လိုအပ်တယ်။နောက်ဘဝလည်းပဲကောင်းစားဖို့လိုအပ်တယ်။လောကမှာဒီဘဝတစ်ခုဆိုဒီမှာအလွန်တူတောင်းတဲ့အချိန်ပိုင်းကလေးများတာဖြစ်တယ်။အလုံးတိကျတဲ့အတိုင်းလူဘဝဆိုတာဟာနော်လုံနိုင်ကြနိုင်တဲ့စံချက်မှာလူရဝင်ပြီးတော့ဘဝကိုတည်ဆောက်နိုင်တယ်ဆိုတဲ့အရွယ်ပိုင်းဟာ အသက်40အတွင်းလောက်သာဖြစ်တယ်။အသက်40 50ကျော်လာပြီဆိုတဲ့အခါမှာခံရတာကျန်တော့ဘဝမိမိရဲ့ဘဝဟာပြင်ပမှန်လုံနိုင်တဲ့အနေအထားမရှိတော့ဘူး။50ကျော်တဲ့အချိန်ကနေစပြီးတော့လူဟာအင်အားတွေရောအသားအရေတွေရောလူပြုံမှုတွေရောတဖြည်းဖြည်းချဆင်းသွား။အဲ့တော့လူဘဝမှာငယ်စဉ်ကလည်းပဲ 70ကနေ80ဆိုတာလို့ပညာသင်နေရတာနဲ့ပြီးတယ်။အေးအသက် 20 ကျော်အသက် 20 ကနေ 30 30 ကနေ 40 40 ကနေ 50 ဒီနှစ်ပိုင်းလေးလောက်ပဲလူတွေဟာဘဝကြီးပွားတိုးတက်ရေးကိုလှုပ်ရှားနိုင်ကြတာဖြစ်တယ်ပေါ့အင်တာမတ်တူတောင်းတဲ့နှစ်ကာလလေးအတွင်းမှာမိမိဘဝကိုတည်ဆောက်နိုင်ရင်တည်ဆောက်မတည်ဆောက်နိုင်လို့ရှင်ဘဝရဲ့အသေးပဲကိုပြည့်ပြည့်ဝဝခံစားနိုင်ကြမှာမဟုတ်ဘူး ဒီလိုနဲ့ပဲဘဝတစ်ခုအဆုံးသတ်သွားမှာဖြစ်တယ်။နောက်ဘဝဆိုတာလဲရှိတယ်မရှိဘူးဆိုတာတချို့ဘာသာဝါဒတွေကမရှိဘူးလို့ပြောတယ်။တချို့ဘာသာဝါဒတွေကရှိတယ်လို့ပြောတယ်။အဲ့တော့ရှိတယ်မရှိဘူးဆိုတာကိုယ်ကိုယ်တိုင်ဆုံးဖြတ်နိုင်စွမ်းရှိသလားဆိုမရှိဘူး။အဲ့တော့မရှိသည့်အတွက်ကြောင့်နောက်ဘဝမရှိဘူးထားလိုက်မရှိရင်ကိစ္စမရှိဘူး။ နောင်ဘဝရှိနေတယ်ဆိုရင်ဒီဘဝကဘာတွေလှုပ်ထားတဲ့မလဲဆိုတဲ့ချွတ်တင်ပြင်ဆင်မှုမျိုးတွေကလည်းလိုအပ်တယ်ပေါ့ဒီဘဝကောင်းစားရုံနဲ့နေမပြီးသေးဘူးနောင်ဘဝအတွက်ဘာတွေလှုပ်တင်နေဆိုတဲ့ဒီဘဝလည်းကောင်းစားဖို့နောင်ဘဝလည်းကောင်းစားဖို့လူတွေဟာကြီးပွားတိုးတက်ဖို့ကြိုးစားအားထုတ်နေကြတာဖြစ်တယ်ဘဝရဲ့ဒီစည်းစာချင်း အိုမင်းရင်းရော်လာတဲ့အနေအထားမျိုးရောက်လာလို့ရှိရင်ဒီဘဝကမရှိတဲ့နောင်ဘဝမှာဒီဘဝကမိဘဆွေမျိုးတွေကဘာတွေကူညီနိုင်ပါလဲ။ဘာတွေလိုက်လုပ်ပေးနိုင်ပါလဲ။ခုခေတ်အတိုင်းအတာတစ်ခုနဲ့ပြောမယ်ဆိုလို့ရှိရင်လူတယောက်ဟာဘဝတစ်ခုအဆုံးသတ်သွားလိုက်လို့ရှိရင်ကျန်ရစ်တဲ့ပုံကိုယ်တွေကတင်းကျိုင်းမဲ့လိုက်ပို့လိုက်ကြမှာဖြစ်တယ်ပေါ့။တင်းကျိုင်းလိုက်ပို့ပြီးတော့သူ့ရဲ့ ရုပ်အလောင်းထားဖို့ဂူလေးလှလှလေးလှုပ်ပေးရုံမှတပါဘာတတ်နိုင်အောင်မှာလဲဘာမှမတတ်နိုင်ဘူးအဲ့တော့ဒီဂူပိမှန်လေးတွေမှာဒီနေရတဲ့မိမိရုပ်အလောင်းဟာလေတဖြည်းဖြည်းပျက်စီးပြီးတော့ဆုံးရှုံးသွားတာအဲ့တော့နောင်ဘဝဆိုတာတက်စီဘဝတွေကလေလိုက်ပြီးတော့လှုပ်ပေးနိုင်တာဘာမှအိတ်မရှိဘူးမရှိဘူးဘဝတစ်ခုကြောင်းသွားပြီဆိုတဲ့အခါလူတွေဟာကိုယ့်ဘဝကိုယုံကန်ကြရတာဖြစ်တယ် ဒီဘဝကနေလိုက်ပြီးကုညီပေးနိုင်စွမ်းရှိ။အေးတချို့ကတော့အယူဆအမျိုးမျိုးနဲ့နောင်ဘဝသွားတဲ့ပုံကိုယ်တွေချမ်းသာဒုက္ခရအောင်ဆိုပြီးဒီဘဝကငွေကြေးတဏှာတွေမြောက်များစွာအကုန်ကြခံ တချို့အယူဝါဒတွေဆိုရင်ဒီဘဝကနောက်ဘဝပါတော့အောင်ဆိုပြီးတော့ငွေကြေးတွေတောင်မီးရှို့ပြီးထည့်လိုက်ကြသေးတယ်မီးရှို့ထည့်ရင်တော့ပြာပဲဖြစ်သွားမှာပါအေးရွှေတွေငွေတွေထည့်ပေးလိုက်လို့ရှိရင်လည်းမတမာတဲ့လူတွေရဲ့လက်ထက်ရောက်သွားအဝတ်အစားကောင်းကောင်းပေးလိုက်ရင်တောင်မှပဲနော်မတမာတဲ့လူကတူးပြီးတော့အဲ့ဒီအဝတ်ကိုချွတ်ယူလိုက်အောင်မှာရှိတော့ကညမပြေမှာအဆန်ချမ်းသာတဲ့လူကရွှေသွားဆိုင်လေးရှိတယ်။အဲ့ဒီရွှေသွားတောင်မှဒီနောက်ဆုံးသိဆုံးသွားပြီဆိုပြီးတော့ချွတ်ယူတာတွေရှိတယ်။ဘာတစ်ခုမှဒီဘဝကပေးလိုက်လို့အစင်တပြေရရှိပြီးနောက်ဘဝခံစားရမယ်ဆိုတာမရှိဘူး။ဒါကြောင့်မို့ဒီဘဝလည်းကောင်းဖို့နောက်ဘဝလည်းကောင်းဖို့ဆိုတဲ့အနေထားတစ်ခုကိုရွေးချယ်ကြရဖြစ်တယ်။မြတ်စွာဘုရားရဲ့အဆုံးအမမှာဒီဘဝမှာလဲလက်တွေ့ချမ်းသာဒုက္ခရနိုင်ပြီးတော့နောက်ဘဝတွေမှာလည်းပဲချမ်းသာဒုက္ခရနိုင်ဖို့ဘဝအမတ်ခံချက်ပေးတဲ့ကုသနာမှာရှိတဲ့အယီချင်းတွေကိုပဲကိုယ်ကိုယ်တိုင်ကြိုးစားအားထုတ်ပြီးဒီအယီချင်းတွေကသာစိတ်ချရတဲ့အယီချင်းတွေသာဖြစ်တယ်ဟုတ်ကိုယ့်ရဲ့မိသားစုဆိုတာတောင်စိတ်ချရတာမဟုတ်ဘူးလေအေးဒါကြောင့်မလို့ဒီဘဝလည်းကောင်းနောက်ဘဝလည်းကောင်းဆိုတဲ့တရားမျိုးတွေအဆုံးအမတွေတိုင်းလိုက်နာကျင့်သုံးကြရမှာဖြစ်တယ်။ရသဗျာသခင်ကိုရောမြတ်ကဒီဘဝလည်းကောင်းနောက်ဘဝလည်းကောင်းဖို့ဆိုတဲ့အရေးချင်းကောင်းတွေကဘာတွေလဲလို့ဆိုရင်တတ္ထာဆိုတဲ့ယုံကြည်မှုကုသိုလ်ကောင်းမှုပေါ်မှာစိတ်ဝင်စားမှုစိတ်ကြည်လင်လန်းဆန်းနေမှုကောင်းတဲ့အလုပ်တွေလုပ်ဖို့စိတ်ထက်သန်မှုကောင်းတဲ့အလုပ်ပေါ်မှာစိတ်ဆုံးဖြတ်နိုင်မှုဘယ်လောက်ဟာကောင်းတယ်ဘယ်လောက်ဟာအပြစ်ရှိအပြစ်မရှိဘူးချစ်ကင်းတယ်အဲဒီလိုကောင်းမြတ်တဲ့အလုပ်တွေပေါ်မှာအသိဉာဏ်ထားပြီးတော့စိတ်ဝင်စားပြီးစိတ်ဆုံးဖြတ်နိုင်မှုဟာကောင်းတဲ့အလုပ်တွေလုပ်ဖြစ်ဖို့အတွက်အဲ့ဒါမှအရေးကြီးတဲ့အရေးချင်းတစ်ခုဖြစ်လာတရားဆိုတဲ့ယုံကြည်ချက်ရသော်ဘုရားရဲ့အဆုံးအမမြတ်စွာဘုရားရဲ့အသိဉာဏ်ကိုယုံကြည်သည့်အတွက်ကြောင့်မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာတယ်။လောကမှာကိုလုတ်တဲ့ကံတရားဟာကိုလုတ်တဲ့အလုပ်ဟာကိုနဲ့သာသက်ဆိုင်တယ်လို့ဆိုတဲ့ responsibility ဆိုတာကိုလက်ခံထားဖို့လိုအပ်တယ်။ကောင်းတာလုပ်ရင်ကောင်းတာရတယ်မကောင်းတာလုပ်ရင်မကောင်းတာရမယ်ဆိုတဲ့လောကရဲ့နိယမသဘောတရားကြီးကိုယုံကြည်လက်ခံထားဖို့အသိဉာဏ်နဲ့စဉ်းကျင်စဉ်းစားဖို့လိုအပ်တယ်။အေးကိုကစိုက်တာတမာစိတ်ကိုစိုက်တယ်တရက်ပင်ပေါက်လာလိမ့်မယ်လို့မျော်လင့်မယ်ဆိုရင်ရမှာမဟုတ်ဘူးကိုစိုက်တာကတရက်စိတ်တမာပင်ပေါက်လာလိမ့်မယ်လို့မျော်လင့်လို့လည်းမရနိုင်ဘူးဒီအလုပ်လုပ်ရင်ဒီအကျိုးခံစားရမယ်ဆိုတာဟာလောကမှာမိယာမသဘောတရားအရထင်ရှားရှိနေတာဖြစ်တယ်ဟောဒါကြောင့်မို့ယုံကြည်မှုဆိုဒီမှာလောကရဲ့သဘာဝတရားတစ်ခုကိုလက်ခံယုံကြည်မှုဒီလုံလုံလို့ရှင်ဒီလိုကောင်းကျိုးချမ်းသာတွေဖြစ်နိုင်တယ်ဆိုတာဒီပစ္စည်းရောင်းဝယ်လုံလို့ရှင်ဒီမြအမျက်ထွက်တယ်ဆိုတာစီးပွားရေးမှာသိတယ်လို့ပဲအခုလိုဓမ္မရေးရာကိစ္စမှာလည်းပဲဒီလိုနှလုံးသွင်းလို့ရှင်ဒီလိုအကျိုးတရားတွေရနိုင်တယ်ဆိုတာကိုသိရှိနားလည်တဲ့ပညာဟာအခုလိုတရားပွဲကြီးတွေကရအောင်ယူဖို့လိုအပ်အဲ့ဒါကိုပဲတတ္တာလို့ခေါ်တယ်။ယုံကြည်မှုတတ္တာဆိုတာအများအတွက်မဟုတ်ဘူး။ယုံကြည်မှုတရားရှိသည့်အတွက်ကြောင့်။ကောင်းတဲ့အလုပ်တွေလုပ်ဖြစ်တယ်။စိတ်ထဲမှာကြည်နူးတယ်။ဝမ်းသာအားရဖြစ်ပြီးလှုပ်တဲ့လှုပ်ထိုက်တာတွေလှုပ်လို့စိတ်ရဲ့ကြည်နူးမှုတွေကိုရရှိလာတယ်။ဟောတတ္တာရဲ့ဆွမ်းအား။တရားရှိသည့်အတွက်ကြောင့်လောကလူတွေဟာကိုယ်ချင်းတရားကောင်းဖို့လဲစိတ်ဝင်စားလာ။မဟုတ်တာမလုပ်ဘူးအပြစ်ရှိတဲ့အလုပ်တွေကိုမလုပ်ဘူးမလုပ်သင့်တဲ့အလုပ်တွေကိုမလုပ်ဘူးလောကမှာလုပ်သင့်တဲ့အလုပ်ကိုပဲလုပ်ပဲအပြောဆိုလဲစီကံနဲ့ပြောမယ်လုပ်ထားကြတာလဲစီကံနဲ့ပဲလုပ်တယ်အပြစ်ကင်းတဲ့အပြောမျိုးအပြစ်ကင်းတဲ့အလုပ်မျိုးကိုကိုချင်းသီလလို့ဒီလိုခေါ်တာပေါ့ကိုချင်းသီလဆိုတာအပြစ်ကင်းတဲ့စကားမျိုးကိုပြောခြင်းနဲ့အပြစ်ကင်းတဲ့အလုပ်ကိုလုပ်ခြင်းကိုဒီလိုဆိုလို့အပြစ်ဆိုဒီမှာဘယ်လိုဟာကိုခေါ်တာလဲလို့ဆိုရင်တဘာဝကိုကဆိုးချိုးတွေကိုထုတ်လုပ်တဲ့အရာကိုအပြစ်လို့ခေါ်တယ်။ဆိုပါစို့လူတွေစားနေကြတဲ့အစာအာဟာရထဲမှာ ျမ်းမာရေးကိုထိခိုက်စေတတ်တဲ့အစာအာဟာရရှိတယ်လို့ကျမ်းမာရေးကိုကောင်းမွန်စေတဲ့အစာအာဟာရဆိုတာလည်းရှိတယ်ကျမ်းမာရေးကိုထိခိုက်မဲ့အစာအာဟာရမျိုးကိုစားရင်ကျမ်းမာရေးကိုထိခိုက်မှာပဲအေးကျမ်းမာမှုကိုဖြစ်ပေါ်စေတတ်တဲ့အစာအာဟာရမျိုးကိုစားလို့ရှိရင်ကျမ်းမာရေးရလာမှာပဲဖြစ်တယ်ထို့တူပဲစိတ်ရဲ့အာဟာရတွေထဲမှာလည်းပဲဒီလိုအတွေးမျိုးတွေတွေးမယ်ဒီလိုအလုပ်မျိုးတွေလုပ်မယ်ဒီလိုစိတ်နေသဘောထားတွေထားမယ်ဆိုလို့ရှိရင်ကိုယ်တဏ္ဍာမှာအပြစ်ကိုဖြစ်ပေါ်လာစေနိုင်တဲ့အရာမျိုးတွေရှိသလိုကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေတဲ့အရာမျိုးတွေလည်းရှိတယ်။အဲ့ဒါကိုမြတ်စွာဘုရားရဲ့အဆုံးအမကျတော့ကုသိုလ်နဲ့အကုသိုလ်လို့ဒီလိုနာမည်ပေးထားကုသလနဲ့အကုသလကုသလဆိုတာအဆိုးတွေကိုဖယ်ရှားပြစ်နိုင်တဲ့အကောင်းတရားအကုသလဆိုတာအဆိုးတရားတွေကောင်းကျိုးချမ်းသာကိုမပေးစေတတ်ဘူးအပြစ်ရှိပြီးတော့ဆိုးချိုးတွေကိုသာဖြစ်ပေါ်စေတတ်တဲ့တရားတွေကိုအကုသလလို့ဒီလိုအကောင်းနဲ့အဆိုးအကြောင်းနဲ့အကျိုးခွဲခြားပြီးတော့မြတ်စွာဘုရားဟောထားတာနာယူမှတ်သားထားပြီးတဲ့အခါဆိုးချိုးကိုပေးတတ်တဲ့အကုသိုလ်တရားတွေမိမိတဏ္ဍာမှာမဖြစ်စေဘူးကောင်းကျိုးချမ်းသာကိုပေးတတ်တဲ့ကုသိုလ်တရားတွေကိုယ်တဏ္ဍာမှာဖြစ်စေဘူးဒီလိုကိုကိုကိုယ်တိုင်လိုက်နာရှင်းသုံးမှုကပို့ပြီးတော့အရေးကြီးတယ်။ဒါကြောင့်မို့လို့တတ္တာဆိုတဲ့ယုံကြည်ချက်ရှိလာတဲ့အခါမှာကိုချင်းတီလာကောင်းမှုအတွက်ခရုဆိုင်လာ။တီလာရှိလာတယ်။တီလာရှိတယ်ဆိုတာအပြစ်ကင်းတယ်။ပြောလဲအပြစ်မရှိဘူး။ပြောသမျှလည်းအပြစ်ကင်းတယ်။လုပ်သမျှလည်းအပြစ်ကင်းတယ်။မြတ်စွာဘုရားကအဲ့ဒါလို့အပြစ်ကင်းမှုအတွက်အရေးကြီးတာဘာလို့ဆိုရင်အရှက်နဲ့အကြောက်ပဲဖြစ်တယ်။အရှက်အကြောက်ဆိုတာမြန်မာစကားမှာရောထွေးပြီးတော့နေတယ်။လူတွေဟာလူကြားတဲ့စကားပြောရမှာရှက်တယ်၊လူကြားတဲ့သွားရမှာရှက်တယ်ဆိုတဲ့အရှက်မျိုးကတခြား။အဲ့ဒါကြတော့တတိကြောင်တာပဲဖြစ်တယ်ပေါ့။အဲ့ဒီအရှက်ကြောင်မျိုးကိုဆိုလိုတာမဟုတ်ဘူး။မကောင်းတာကိုလောက်ရမှာရှက်တယ်၊မကောင်းတာကိုကြောက်တယ်။မကောင်းတဲ့အလုပ်တွေအပြစ်ရှိတဲ့အလုပ်တွေကိုရှက်တယ်၊ယွန်းတယ်အပြစ်ရှိတဲ့အလုပ်တွေကြောင့်ဖြစ်ပေါ်လာမဲ့အကျိုးတွေကိုကြောက်တယ်လို့ဆိုတယ်။ဟိရိဩတ္တပလို့ဆိုတယ်။လူတော်လူကောင်းတွေတဏ္ဍာမှာရှိတဲ့အချက်အကျောက်မကောင်းတဲ့အလုပ်တွေကရှက်ကြောက်မှုရှိပြီးတော့ကိုယ့်ကိုယ်ကိုကိုယ်သိခါကိုထိန်းနဲ့ကိုယ့်ကိုယ်ကိုလေးစားတယ်ကိုယ်သိခါကိုထိန်းနဲ့ငါတို့ကဘယ်တော့မှမဟုတ်တာမလုပ်ဘူးလို့ခုံယူနိုင်လောက်အောင်ကိုယ်သိခါကိုထိန်းပြီးတော့နေတဲ့အချက်အကျောက်မျိုးအေးလေးစားရမယ့်ပုံကိုယ်တွေလေးစားပြီးတော့နေတဲ့အကြောက်တရားမျိုးအဲ့ဒီအဆက်အကြောက်ဆိုတာကိုယ်ကိုယ်ကိုလေးစားခြင်းနဲ့ဖက်သားကိုလေးစားခြင်းလို့ဆိုတဲ့လောကမှာကိုချင်းတိလရှိစေတတ်တဲ့အကြောင်းတရားနှစ်ခုကိုယ်တဏ္ဍာမတိဆောက်ထားပြီးအဆက်အကြောက်ကိုခြေခံတဲ့ကိုချင်းတိလထူထောင်ထားရမှာဖြစ်တယ်မဟုတ်တာမလုပ်ဘူးမဟုတ်တာမပြောဘူးမှန်ကန်တယ်ဆိုတော့လူတကာကလေးစားရတဲ့ human dignity လို့ခေါ်တဲ့လူရဲ့သိခါကိုအပြည့်အဝရရှိလာအဲ့ဒီကိုချင်းတရားဟာလူဘဝမှာတန်ဖိုးရှိတဲ့ကိုယ်တဏ္ဍမှာရှိရမယ့်အရာတစ်ခုပဲဖြစ်တယ်တဏ္ဍာရှိတယ်သီလရှိတယ်အဲ့ဒီလိုဒီသဘာဝတရားတွေကိုယ်တဏ္ဍမှာရှိလာပြီဆိုလို့ရှိရင်လူတွေဟာမိမိတို့ရဲ့စိတ်ဆန္ဒနဲ့ကိုယ်ဘဝကိုကိုယ်ပုံဖော်ပေးနိုင်တဲ့အတိုင်းအတာတစ်ခုရရှိကိုယ်ဘဝဟာကိုယ်ကြိုက်တယ်လို့ပုံဖော်လို့ရကိုယ်ဟာကိုယ့်ကိုခရီးတာပဲကိုယ့်ကိုနော်ကိုယ်ဘဝကိုကိုယ်ပုံဖော်နိုင်ရကိုယ်ဘဝကိုကိုယ်ပုံဖော်ခွင့်ရှိတယ်ပုံလဲဖော်ရကိုယ်ဆန္ဒနဲ့အညီကိုယ်ဘဝကိုပုံဖော်လောကလူတွေဟာကိုယ်ဘဝကိုကိုယ်ပုံမဖော်နိုင်ဘူးဆိုလို့ရှိရင်သဘာဝကိုမသိရှိသည့်အတွက်ကြောင့်ကိုမရခြင်းနဲ့ပုံစံကြီးတွေရလာမယ်ကိုဘဝရဲ့ပုံဟာကိုလှုပ်ထားနေတာဖြစ်လို့ဘဝမှာလှလှပပနဲ့ပုံဖော်ခြင်းလို့ရှိရင်အခုပြောတဲ့အည်ချင်းနေနဲ့အသိပညာတွေရှိဖို့လိုအပ်တာပေါ့ရသော်ဗျာဆုံးမတော်မူတဲ့တတ္တာတို့သီလတို့ဆိုတဲ့ဒီအည်ချင်းတွေရှိလို့ရှိရင်ကိုဘဝကိုပုံဖော်ကြည့်လို့ရသွားဒီဘဝမှာလည်းပဲတင်းအောင်တင်းနေဖြစ်ပြီးနောက်ဘဝမှာလည်းပဲတင်းအောင်တင်းနေဘဝမျိုးရအောင်ဘယ်သူမပြုတ်မိမိမှုဆိုတဲ့အတိုင်းကိုယ့်ဘကိုလှုပ်ခွင့်ရှိဘယ်သူကမှအားကိုးစရာမလိုပဲနဲ့ မြတ်စွာဘုရားရဲ့အဆုံးအမတကယ်ကို independent ကိုအားကိုကိုရတဲ့အရာမျိုးသာဖြစ်တယ်။လူတွေကသူများအားကိုတယ်ဆိုတာအတိုင်းအတာတစ်ခုသာရတယ်ပေါ့။တန်တရားခကြီးကိုသွားပြီဆိုတဲ့အခါမှာဘယ်သူ့ကိုမှအားကိုလို့ရတာမဟုတ်ဘူး။အဲ့တော့ကိုယ့်ကိုအားကိုရကိုယ့်ကိုအားကိုဆိုဒီမှာကိုယ့်ရဲ့စိတ်ဆွမ်းအားတွေကိုအားကိုဖို့ဒီလိုဆိုလိုတာပေါ့နော်။ဒီနေရာမှာကိုယ်ဘဝကိုပုံဖော်တယ်ကိုယ်ဆန္ဒနဲ့ပုံဖော်တယ်ဆိုတဲ့အခါမှာအသိဉာဏ်ရှိဖို့ကအမှန်မှအရေးကြီးတယ်အသိဉာဏ်မရှိလို့ရှင်မှားယွင်းပြီးတော့ပုံဖော်မိရင်ဘဝကိုဒုက္ခပေးတာလည်းဖြစ်သွားနိုင်တယ်ပေါ့ဥပမာတစ်ခုညမလူမျိုးတွေတော်တော်များများကြာဘူးနာဝရှိကြလိမ့်မယ်ဥမာဒန္တီဆိုတဲ့ငါ50တည်းမှာပါတယ်ဩမဒန္တီဆိုတဲ့တထေသမီးအကြောင်းကြားဖို့ရလိမ့်မယ်ဩမဒန္တီဆိုတဲ့နာမည်ကဩမဒန္တဆိုတာတစ်ဖက်သားကိုယူသွတ်အောင်လုပ်တယ်ဆိုတဲ့အဓိပ္ပာယ်ရမြန်မာတွေကဒီနာမည်ကြိုက်လို့လားမသိဘူးမဩမာတွေတော်တော်ပေါ်တယ်ပမာပြေပါနော်ဩမာဆိုတဲ့နာမည်တွေမှဲ့ကြအဲ့ဒီဩမာအပြည့်စုံကဩမဒန္တီလို့ခေါ်တယ်အဲ့ဒီဩမဒန္တီဆိုတာလူတယောက်ကို crazy ဖြစ်အောင်လောက်တာမျိုးဆိုလို့ဆိုတော့ crazy ဖြစ်တယ်အမူအယူဖြစ်အောင်အဲ့ဒါသူ့ဘဝကိုသူမှားယွင်းပြီးတော့ပုံခေါ်ခဲ့တာသူဟာတခုသောဘဝမှာတော်တော်ဆင်းရဲတဲ့လောက်ကန်စားတော့ရတဲ့ဆင်းရဲသားရဲ့မိသားစုဆင်းရဲတဲ့မိသားစုမှာလူဖြစ်တယ်လူဖြစ်တဲ့အခါမှာပွဲလန်းတဲ့ပင်ရှိတဲ့အခါမှာလှန့်လှပပပေါ့ပွဲတွေပွဲတိုင်းတွေလူတွေဝတ်တဲ့ခုမြန်မာပြည်လူပြောလို့ရှိရင်အချိတ်ထမီတို့လိုအမတန်လှပတဲ့ဝတ်စုံတွေကိုဝတ်ချင်ဆေးရောင်လှန့်လှတဲ့ဝတ်စုံတွေကိုဝတ်ချင်ဝတ်ချင်တဲ့အခါငွေကြေးကမတက်နိုင်ငွေကြေးကမတက်နိုင်တော့သူများလိုဝတ်ချင်စားချင်တဲ့အခါကျသူပါလုပ်လေလို့ဆိုသူများအိမ်သွားပြီးတော့အလုပ်လုပ်တာပေါ့နော် housemate တို့ပါတော့ဟာမျိုးသွားလုပ်သုံးနှစ်တီးတီးအလုပ်လုပ်တယ်။ဘာအတွက်လုပ်လုပ်တာတော့ဆိုအဲ့ဒီအဝတ်စုံတစ်စုံရဖို့အတွက်လုပ်လုပ်တာငွေချေးအတွက်လုပ်လုပ်တာမဟုတ်ဘူး။လှလှပပဝတ်ချင်လို့အဲ့ဒီဝတ်စုံရချင်လို့သူများအိမ်ကိုသုံးနှစ်သွားပြီးတော့ housemate သွားလုပ်တယ်နော်အဲ့ဒါလို့လုပ်တဲ့အခါသုံးနှစ်ပြည့်တဲ့အခါကျအိမ်ရှင်တွေကလည်းစေတနာကောင်းတယ်ပေါ့သူလိုချင်တဲ့ဝတ်စုံကိုလည်းပေးတယ်တခြားဝတ်စုံတွေကိုလည်းသုံးနှစ်ပြုတဲ့အခါသူ့ကိုပေးလိုက်ကြတယ်အဲ့ဒါနဲ့သူလိုချင်တဲ့ဝတ်စုံကြီးလည်းရလာဝတ်စုံကြီးရလာလို့လှလှပပဝတ်မလို့စိတ်ကူးပြီးလာတဲ့အချိန်မှာနော်ဒါနဲ့သွားကြုံလို့ဆိုကတ္တဗမြတ်စွာဘုရားရဲ့တပည့်တော်ကယဟန်တပါတော်တန်းကနေဖြတ်တန်းလာတဲ့အခါလမ်းမေးမှာရှိတဲ့သခိုးဓမြတွေကအဲ့ဒီယဟန်ရဲ့သင်္ကန်းတွေကိုချွတ်ယူလိုက်ကြသူဝတ်လာတဲ့သင်္ကန်းတွေအကုန်လုံးချွတ်ယူလိုက်တော့အဲ့ဒီယဟန်တော်ဟာကိုတုံးတုံးဖြစ်လာတော့မလုပ်တော့ဆိုရင်ရှိသမျှလမ်းမေးမှာရှိတဲ့တစ်ပင်ကတိတ်ခက်ပြေတိရက်တွေကိုစီပြီးတော့လုံအောင်ဝတ်ပြီးတော့တိရွတ်တွေနဲ့ပဲဝုတ်ပြီးတော့ဖုံးပြီးတော့လူလောကထဲမှာညိုတဲ့ရွာတွေကိုရောက်တာအဲဒါလို့တိရွတ်တိခတ်တွေနဲ့ကံွယ်လုတ်ပြီးတော့ဝုတ်ဆင်ပြီးတော့ရောက်လာတဲ့အခါသူ့စိတ်ထဲမှာဘလို့ဖြစ်သွားတော့ဆိုဩအဝတ်စားအလူရခံလဲရလို့အခုလို့တိခတ်တွေနဲ့ဖုံးပြီးတော့တိခတ်တိရွတ်တွေဝုတ်လာတာကိုမြင်တဲ့အခါစေရနာတရားဆိုတာသူ့မှာပေါက်သွားပေါက်သွားတာနဲ့သုံးနှစ်သူများအိမ်အလုံးလုံးမှရတဲ့ဝတ်စုံကိုရှင်နာအာရစွာအဲ့ဒီယဟန်ကိုသူကလှူလိုက်တယ်ပထမတစ်ထဲလှူလိုက်တယ်တစ်ထဲတော့သူ့အတွက်ခြံထားသေးတယ်တစ်ထဲလှူလိုက်တဲ့အခါအဲ့ဒီယဟန်တော်ကသိရတဲ့ဖယ်ပြီးဒီအဝတ်ကိုဝတ်လိုက်တဲ့အခါပို့ပြီးတော့စိတ်ထဲမှာကြီးညိုစရာအပင်တံပေါ်လာဒါနဲ့နောက်တစ်ထဲကိုလည်းပဲဆက်ပြီးတော့လှူလိုက်တဲ့အခါပြီးပြီးစုံစုံနော်ရဟန်းတော်ရဲ့အသွင်ကိုဖူးလိုက်ရတဲ့အခါမှာစိတ်ထဲမှာအလွန်ကိုကြည်နူးသွားတယ်အလွန်ကြည်နူးသွားတဲ့အခါမှာသူက ောက်တယ်တပည့်တော်မှဒီအဝတ်ထည်ရဖို့အတွက်သူများအိမ်၃နှစ်တောင်အလုံးလုံးခဲ့ရတာပေါ့အခုလို့လိုအပ်နေတဲ့ပုဂ္ဂိုလ်တွေ့လို့ကိုယ်ဆန္ဒပြင်းပြတဲ့အဝတ်ကိုအခုလို့လှူလိုက်ရတဲ့အခါမှာဒီအဝတ်ကိုဝတ်လို့အရှင်ဘုရားမှတင်းတင်းတယ်တယ်ကြီးဖြစ်သွားတယ်အဲ့တော့ဒီအဝတ်လှူရတဲ့ကုသိုလ်ကောင်းမှုကြောင့်တပည့်တော်နောက်မွားရောက်လို့ရှင်တော့အမတန်ချောအမတန်လှတဲ့အမျိုးသမီးတယောက်ဖြစ်ရပါလို့ဤတပည့်တော်ကိုမြင်လို့ရှင်ဆွေမျိုးအရင်အချာမှတပါကြံတဲ့ဘယ်ယောက်ျားမှဒီတည်ငြိမ်တဲ့စိတ်ကိုမရဘဲနဲ့အလုံးသူ့ကိုမြင်နာတဲ့ crazy အမှုအယူတွေဖြစ်သွားပါစေဆိုရဲဆုတောင်းလိုက်တာဒီမှာနော်သူ့မြင်နာတဲ့မနေနိုင်မထိုင်နိုင်စိတ်ဓာတ်တွေဖောက်ပြန်သွားစေတယ်လို့ဆိုရဲ crazy ဖြစ်အောင်တစ်ဖက်သားကိုအမှုယူဖြစ်စေတဲ့သူ့ကိုသူကသွားတောင်းလိုက်သူ့စိတ်ဆန္ဒကရိုးရိုးမတောင်းမဲနဲ့အဲ့ဒါထည့်ပြီးတောင်းလိုက်သည့်အတွက်ကြောင့်သူဟာဒီရီတိဝိသဆိုတဲ့တထေးကြီးရဲ့ဗာရဏသီကတထေးကြီးရဲ့သမီးဖြစ်လာတဲ့အခါမှာရုပ်ဆင်းကအလွန်လှတော့မြင်နမြပုဂ္ဂိုလ်တွေဟာအယူအမှုဖြစ်ကြတယ်ဒါကြောင့်မို့သူ့ကိုဥမာဒန္တီလို့ခေါ်တာနော်အခုခေတ်ကဒေါ်ဥမာရီဘယ်လောက်လှတယ်တော့မသိဘူးအဲ့ဒီဥမာဒန္တီဆိုတာတစ်ဖက်သားကိုအယူအမှုဖြစ်စေလောက်အောင်ရုပ်ချောတယ်လို့ဒီအဓိပ္ပာယ်နဲ့ဒီလိုဆိုအဲ့ဒါသူ့စိတ်ဆန္ဒနဲ့သူ့ဘဝကိုပုံဖော်လိုက်တာဖြစ်တယ်ပေါ့အဲ့ဒီပုံဖော်မှုကြောင့်တစ်ဖက်သားကိုဒုက္ခပေးပြီးတော့သူ့မှာလည်းပဲအဆင်မပြေဖြစ်ရဒါကြောင့်မို့လို့စိတ်ဆန္ဒနဲ့ဘဝဆိုတာပုံဖော်လို့ရတော့လည်းပဲအကျိုးရှိတဲ့နည်းနဲ့ပုံဖော်ဖို့တော့လိုအပ်တယ်အကျိုးမရှိတဲ့နည်းနဲ့ပုံဖော်တာတော့မကောင်းဘူးပေါ့အေးနောက်ဖြစ်ဖြစ်တခုကိုပြောရမယ်ဆိုလို့ရှင်ဘာရဏတိမြို့မှာဒီတထေးကြီးတဦးရှိတယ်အဲ့ဒီတထေးကြီးကကောင်းကင်နက်ခတ်တွေအများရန်လေးလံနေတဲ့မင်းဆရာပရောဟိတ်ကြီးနဲ့တွေ့တဲ့အခါကျတော့မေးတယ်ဆရာဘယ်နဲ့လဲအနာဂတ်အခြေအနေတိုင်းရည်ပြည်ရေးအခြေအနေလေးတွေဘယ်လိုများကြုံနိုင်သလဲမေးလိုက်တဲ့အခါကျတော့ပရောဟိတ်ဆရာကြီးကအင်း၃နှစ်လောက်ဆိုလို့ရှိရင်တော့မိုးခေါင်ရေရှားဖြစ်ပြီးတော့ကဘာကြီးဟာဒီနိုင်ငံကြီးဟာငတ်မော့ခေါင်းမာတဲ့အနေအထားမျိုးရောက်လာနိုင်တယ်ဒါကမဖြစ်ဘူးလို့မဆိုနိုင်ဘူးနော်အားလုံးသိကြတဲ့အတိုင်းအာဖရိကနိုင်ငံတွေကအီသီယိုးပီးယားဆိုတာတခါတော့ကငတ်မော့ခေါင်းမာတဲ့မိုးခေါင်းရေရှားအစာရေစာခေါင်းမာပြီးဒုဗိတ်ခန္ဓာရကတ်ဆိုက်သွားတာမျိုးတွေကြုံခဲ့ရပေါ့နော်အီသီယိုးပီးယားနိုင်ငံရဲ့အဖြစ်အပျက်ကိုမေးကြအောင်မှမဟုတ်သေးဘူးအေးတိပင်းနေတိနံမင်းနေစိုက်လို့ပြိုးလို့မရတော့အောင်မိုးခေါင်းပြီးတော့အစာရေစာတွေရှာပါသွားတဲ့အနေအထားမျိုးနောက်၃နှစ်ဆိုရင်ကျုံလိုက်မယ်လို့ပြောတဲ့အခါကျတော့အဲ့ဒီတထေးကြီးကမလုပ်နဲ့ဆိုရင်သူ့အိမ်ကစီးသမားငွေချေးတွေရွှေတွေငွေတွေနဲ့ရနိုင်သမျှစပါးတွေကိုဝယ်ယူစပါးကိုယ်တော်ကြီးတွေအများကြီး2500လောက်စပါးကိုယ်တော်ကြီးတွေဆောက်လုပ်ဆောက်လုပ်ပြီးတော့စပါးတွေကိုကြိုတင်ပြီးတော့ဝယ်ယူစုဆောင်တူလောင်ပြီးတော့ထားငတ်မှကြောက်လို့အဲ့လိုတူလောင်ပြီးတော့ထားတဲ့စပယ်ကြီးတွေဟာအများကြီးပဲနှစ်စင်နှစ်စင်မပြတ်မစည်းတဲ့နီလန်းနေနဲ့အသုံးပြုပြီးတော့စပါးကိုယ်တော်ကြီးတွေထဲမှာစပါးပြည့်ထက်နောက်ဆုံးမှဘလောက်ထိအောင်လှုပ်ထားတော့ဆိုရင်အိမ်နန်းရန်နေမှာတော့မှပဲစပါးနဲ့မြေညက်တွေနဲ့ကျော်ထွေထားပြီးတော့အိနိုင်ရနေပါအပြည့်ကတ်ပြီးတော့ထားတယ်။ရသည်မြအိုးခွဲပကံအကုန်လုံးမှာဆံရီစပါးရှားပါလာတဲ့အချိန်မှာစားနိုင်အောင်လို့ဆိုပြီးအကုန်ထားတယ်။အဲ့ဒါလို့ထားပြီးတော့ကြိုတင်စီမံထားတဲ့အခါမှာပရောဟိတ်ဆရာကြီးဟောပြောတဲ့အတိုင်းပဲမိုးခေါင်တာကစပြီးတော့စိုက်ပျိုးမှုတွေမအောင်မြင်ကြတော့တဖြည်းဖြည်းအစာရေစာတွေရှားပါလာတော့လူတွေဟာထမင်းဝအောင်မစားရတဲ့အငတ်ဘေးကြီးဆိုင်လာဆိုင်လာတော့တထေးကြီးဟာသူ့ကိုယ်တော်နေကနေပြီးတော့ဒီလိုပဲထုတ်ထုတ်ထုတ်ထုတ်ပြီးစားရင်ကနေနောက်ကြတော့ကုံသွားတယ် တဖြည်းဖြည်းကုန်းလာတဲ့အခါသူ့အိမ်မှာအလုံးလုံးတဲ့လူတွေကဲမင်းတို့တင့်တော်တဲ့နေရာပဲသွားကြတော့ငါလည်းမကြွေးနိုင်တော့ဘူးစာရေးစာလည်းပဲပြတ်ကုန်ပြီဆိုပြီးတော့အကယ်၍အစာရေးစာပေါများလို့တာယာဝါပြောလာတဲ့အချိန်ခါဆိုရင်အချိန်မီငါးစီပြန်လာခြင်းပြန်လာခဲ့မလာခြင်းတော့ဘူးဆိုလို့ရှိရင်လည်းတခါလဲသွားကြတော့ဆိုပြီးတော့အိမ်ရှိတဲ့အလုသမားတွေအကုန်လုံးအဝေးပို့လိုက်သူတို့မိသားစုပဲကြံရင်တယ်တထေးကြီးရဲ့တထေးကတော်ကြီးရဲ့ตาရဲ့ချွေးမရဲ့ကျွန်တယောက်ရဲ့အိမ်မှာအလုံးလုံးတဲ့ရင်းချတဲ့လူတယောက်အဲ့ဒီ၅ယောက်ပဲကြံရင်တယ်တဲ့၅ယောက်ပဲကြံတာနောက်ဆုံးမှသမင်းတနတ်စားဖို့တော့ခက်ခဲလားဆန်နေရှိသမျှတွေအကုန်ကုန်သွားပြီအဲ့ဒီလိုတအိမ်လုံးမိသားစုတစ်ခုလုံးတမျိုးလုံးဟာငတ်ပြတ်နေတယ်။နောက်ဆုံးအချိန်မှာတထေးကြီးကအမတန်ဆန်ကြီးမကဆန်လာတဲ့အခါတထေးကတော်ကြီးကိုပြောတယ်။ထမင်းချက်เสียဆန်လေးများကြံသေးသလားလို့ဆိုတော့တထေးကတော်ကြီးကအဲတနေ့ရမှာမြေရီနဲ့လုံးပြီးတော့ဖွက်ထားတဲ့ဆန်ကလေးတစ်စလဲလောက်တော့ကြံသေးတယ်။အဲ့ဒါလေးကိုချက်ပါလို့ဆိုတော့အဲ့ဒါလေးကိုတထေးကတော်ကြီးကပြန်မေးတယ်ငါးယောက်စာဆိုရင်ထမင်းဆိုရင်တနတ်ပဲစားရမယ်ဆံမျိုးတောင်းဝယ်ဆိုရင်တော့နှစ်နတ်စားနိုင်သေးတယ်လို့ပြောတော့တထေးကြီးကမထူးပါဘူးကွယ်ဆံမျိုးမလုပ်ပါနဲ့တနတ်ပဲဝါဝါစားခြင်းစားမရသေးဘူးဒါနောက်ဆုံးထမင်းမယ်သူ့အဖို့အဲ့ဒါလို့နောက်ဆုံးနေ့ရှိတဲ့ဆံလေးကိုခွဲပြီးတော့ချက်လိုက်တာငါးယောက်စာငါးဘုံပုံငါဘုံပုံပြီးတော့ထမင်းစားမလို့လှုပ်တဲ့အချိန်မှာသာသနာ့ဘာအခါဖြစ်တော့ပြိဿကဗုဒ္ဓအရှင်မြတ်ကလည်းခொနည်းတိဆုံးမစားရဘူးဆုံးမစားရတော့တမဘဝင်စားနေရကနေဘုသူ့ကိုချီးမြှောက်ရမလဲလို့ကြည့်လိုက်တဲ့အခါအဲ့ဒီတထေးမိသားစုကိုသွားတွေ့တထေးမိသားစုဟာလှူနိုင်တဲ့တရားစွမ်းအားရှိရလားဆိုတာကိုကြည့်ရကြည့်နော်လူတွေရဲ့ရင်ထဲမှာအရေးကြီးတာတတ္တာဆိုတာစိတ်ဝင်စားမှုရှိရလားဒါအရေးကြီးတယ်ပေါ့လူချင်းတန်းချင်းနဲ့စိတ်ဝင်စားမှုယုံကြည်မှုဆုံးဖြတ်မှုဆိုတဲ့တရားစွမ်းအားရှိရလားလို့ကြည့်လိုက်တဲ့အခါရှိတယ်ဆိုတာသိသိတဲ့အခါကျပြည့်စုံကဘုရားချီးမြှောက်တဲ့အနေနဲ့တထေးကြီးကလည်းထမင်းစားမလို့ထမင်းပွဲလေးမှာထိုင်လိုက်ပြည့်စုံကဘုရားဘွားကလေးရောက်လာသူ့စိတ်ထဲမှာကြည့်တရာရှိတဲ့ပုဂ္ဂိုလ်ကြတော့ဘလို့တွေးလဲလို့ဆို။အော်ငါတို့ဘဝမှာဒါနကုသိုလ်တွေမလုပ်ခဲ့လို့အခုလို့ငါ့မို့ခေါင်းမမှုနဲ့ကြုံရတာဖြစ်တယ်။ဒီထမင်းစားလို့ရှိရင်ငါဟာထမင်းအသက်9ရက်ဆိုတော့ဘလောက်မှမကြဘူး။တဘဝတာလေးမှာအမတမတူတောင်းတဲ့အချိန်လေးသာငါမှာအကျိုးဖြစ်ထွန်းမှာဖြစ်တယ်။အဲဒီတော့ဒီဘဝမှာတော့ဒါနဲ့ပဲနေပါစေတော့မစားတော့ဘူးသစ္စေကဗုဒ္ဓအရှင်မြတ်ကိုပဲလှူမယ်လို့ဆိုပြီးတော့သူစားမလို့အမတန်မှဆာလောင်းနေတဲ့အချိန်ရောက်လာတဲ့သစ္စေကဗုဒ္ဓသပိတ်ထဲကိုသူစားမဲ့ထမင်းကိုလောင်းထည့်တဝက်လောက်ကြတဲ့အခါသစ္စေကဗုဒ္ဓကလက်ကဘာဖြစ်လို့လဲဆိုရင်အေးသူတဝက်ပဲလူချန်တာတထေးကြီးစားဆိုတဲ့အဓိပ္ပာယ်ပေါ့နော်တဝက်ပဲလူခံတော့အရှင်ပြားတဲ့ဒါဟာငါးယောက်စာတဲ့ကတယောက်စာမရှိတရှိဘူးခွဲထားတာဖြစ်လို့အခုဒီတယောက်စာလေးကိုထပ်ပြီးတော့ခွဲဖို့မသင့်တော်ဘူးတဲ့အားလုံးမှတယောက်စာလောက်ရှိတဲ့ထမင်းငါးပုံပုံထားတာရှင်ဘုရားပဲဝဝလင်လင်ဖုံးမိပါဆိုပြီးတော့သူဟာမစားတော့ပဲနဲ့သူပကံနဲ့ကသူရဲ့ဝေစုကိုအကုန်လုံးလှူလိုက်တယ်အဲ့လိုလှူလိုက်တော့တထေးကတော်ကြီးကလည်းသရတရားတွေပေါက်ပြီးတော့သစ္စကဗုဒ္ဓသဘေထဲသူ့ဝေစုကိုလှူလိုက်တယ်။တထေးသားရောတထေးရဲ့ချွေးမကရောလှူလိုက်တယ်။နောက်သူတို့အိမ်မှာအလုံးလုံးနေတဲ့လူတယောက်ကလည်းပဲအဲ့ဒီတိုင်းပဲသရစွားတွေပေါက်ပြီးတော့ဒါစားနေသည့်အတွက်ငါမှအကျိုးဖြစ်ထွန်းမှုမရှိဘူး။ဒါနကုသိုလ်ပဲရပါစေတော့ဆိုပြီးတော့ငါးယောက်စာဆိုပေမဲ့တယောက်စာကိုငါးဦးခွဲထားတဲ့ဆုံးကိုလှူလိုက်ကြတယ်အားလုံးကရဲရော်ရော်အသက်ဆုံးပြီးတော့လှူလိုက်ကြတရားစွမ်းအားကြအဲ့ဒါလို့လှူလိုက်တဲ့အခါသ တိရှိကဗုဒ္ဓရှင်မြတ်ကသူတို့သရာတရားတွေဖြစ်ပေါ်ဖို့အတွက်သူဘယ်သွားတယ်ဆိုတာမျက်စိတစ်စုံမြင်အောင်ဖန်တီးထားခဲ့တကိုယ်တော်နဲ့ဖန်တီးထားခဲ့ပြီးတိရှိကဗုဒ္ဓကောင်းငင်ကနေကြွသွားပြီးတော့ကျန်တဲ့တိရှိကဗုဒ္ဓတွေနဲ့မျှဝေပြီးတော့ဆုံးဖုံးပေးတဲ့ပုံရုပ်ပုံလွှာတွေကိုပါမြင်လို့ရအောင်ဖန်တီးပြထားခဲ့အလုံးဟာကြည့်နူးတဲ့သရာတရားတွေနဲ့တိရှိကဗုဒ္ဓတို့လှူလိုက်ရလို့စိတ်ထဲမှာဘလောက်ပဲထမင်းစားနေနေဝန္တာကြည့်နူးမှုတွေလွှမ်းမိုးပြီးတော့သူတို့ဟာပင်မန်းနွမ်းနယ်မှုတန်ကိုခံပြီးတော့အိတ်လိုက်ကြပေါ့ဆာလောင်မုတ်တိတ်မှုတန်ခံပြီးတော့အိတ်တရင်နူးတဲ့အခါတထေးကြီးကစာခြင်းမကဆာလာတဲ့အခါတထေးကတော်ကြီးကိုမေးတယ်ဘာများရှိသေးရောလို့ဆိုခန္ဓာကချက်ထားတဲ့ထမင်းအိုးဆေးကြောပြီးတော့မှောက်ထားတတိယကြီးကမေးတယ်ခန္ဓာတုံးကချက်တဲ့ထမင်းအိုးထဲမှာဂျိုးကလေးများကျန်သေးသလားကတ်နေတဲ့ထမင်းစိလေးတွေရှိရင်လောက်ပါအောင်လို့ပြောတဲ့အခါတတိယတော်ကြီးကမရှိဘူးလို့မပြောခြင်းမပြောခြင်းတော့သူကိုယ်တိုင်ဆေးကြောပြီးတော့မှောက်ထားတဲ့အိုးသွားပြီးတော့ချိန်တဲ့အခါမှာနော်ဆေးကြောထားတဲ့အိုးသွားချိန်တဲ့အခါအဲ့ထမင်းအိုးထဲမှာထမင်းတွေကပြည့်နေတယ်ဆိုပြည့်နေတာတွေ့တော့အလွန်စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ဒါလက်တွေ့ဘဝမှာတည်းမဲ့အကျိုးဖြစ်ထွန်းမှုရတဲ့ကုသိုလ်မျိုးလို့ဆိုလိုတယ်ပေါ့နော်သူတို့ရဲ့စိတ်စေတနာစွမ်းအားဟာအလွန်ကြီးမားသည့်အတွက်ကြောင့်ဒီကုသိုလ်ကနေကျိုးပေးလိုက်တယ်ချက်ပြီးတော့ဆေးကြောထားတဲ့ထမင်းအိုးထဲမှာထမင်းတွေကအပြည့်ပြန့်ဖြစ်နေတယ်ပြန့်ဖြစ်နေတော့ဝန္တာအာယာနဲ့တထေးကြီးကိုလာပြီးတော့အဲ့ဒီသမင်းအိုးရဲ့သမင်းတွေခုပြီးတော့ကျွေးတယ်။ကြံတဲ့ပုံကိုယ်တွေလည်းကျွေး။တခါကော်လိုက်တဲ့အရာသာထင်တယ်။ဘယ်နှယောက်ပဲကျွေးကျွေးအဲ့ဒီသမင်းအိုးလေးတစ်လုံးကသမင်းတွေကမကုန်ဘူးတဲ့။သူတို့ရဲ့သရာစွမ်းအားကြောင့်ရလာတဲ့ကုသိုလ်ကြောင့်ရလာတဲ့ပစ္စည်းဖြစ်သည့်အတွက်ကြောင့်သုံးလို့မကုန်တမျိုးလုံးတရွာလုံးတနယ်လုံးလူတွေကိုအဲ့ဒီသမင်းဟာဝေပြီးတော့စားလို့ရသွားတယ်အနေထားမျိုးရောက်သွားတယ်နော်အဲ့ဒီသမင်းလူတဲ့အချိန်မှာတထေးကြီးကသစ္စကဗုဒ္ဓရှင်မြတ်ကိုသူကဆုတောင်းလိုက်တယ်အရှင်ဘုရားတဲ့တပည့်တော်တို့ဟာဒါနကောင်းမှုနည်းခဲ့လို့အခုလိုငတ်ပြရတာပါဒီလိုငတ်မုံမှုမျိုးဘယ်တော့မှမကြုံမရစေနဲ့ငါမမှုမျိုးကိုဘယ်တော့မှမကြုံမရစေနဲ့တပည့်တော်လက်နဲ့လုတ်ကင်ပြီးစိုက်ပြိုးနေเสียမလို့ပဲနဲ့ရေမိုးချိုကောင်းငင်ကိုမော့ကြည့်လိုက်တာနဲ့ကောင်းငင်ကစဘာမျိုးတွေရွာချပြီးတပည့်တော်ဆောက်လုပ်ထားတဲ့ခြေပေါင်း250အဲ့ဒီစဘာတွေနဲ့အလွယ်တကူဖြည့်နိုင်တဲ့စွမ်းရည်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပါရစေစဘာဆိုင်ရည်စဘာရှားပါတာမျိုးဘယ်တော့မှမကြုံရစေနဲ့လို့သူကအဲ့ဒါလို့ဆူတောင်းလိုက်တာ။နောက်တထေးကတော်ကြီးကလည်းသူ့ထမင်းကိုလှူလိုက်တဲ့အချိန်တုန်းကသူကဆူတောင်းလိုက်သေးတယ်။ဘာဆူတောင်းလို့ဒီလိုငတ်မော့မှုပြောတယ်ဘယ်တော့မှမကြုံမရစေနဲ့တဲ့။သူကိုယ်တိုင်ချက်ပြုတ်ထားတဲ့ထမင်းအိုးလေးကနေပြီးတော့အားလုံးကိုကျွေးတော်လည်းပဲဘယ်တော့မှဒီထမင်းအိုးလေးဟာရော့သွားတာမရှိပါစေနဲ့ဒီဆူတောင်းကိုတောင်းလိုက်တယ်။နောက်တစ်ခါသားလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲအေးငွေတထောင်ဒုတ်ကိုကင်ထားပြီးတော့အလုသမားတွေကိုလာခပေးတဲ့အခါဘလောက်ပဲပေးရဒီငွေတထောင်ဒုတ်ဟာရော့သွားတယ်လို့မရှိပါစေနဲ့ဒီလိုငတ်မွတ်တဲ့ဘေးကိုလည်းဘယ်တော့မှမကြုံမရစေနဲ့ဆိုတဲ့သူတို့ဆန္ဒတွေကိုသူတို့ထုတ်ဖော်ပြီးတော့ဆုတောင်းကြတထေးရဲ့ချွေးမကလည်းထို့တူပဲအလုသမားတွေဒေသမားတွေသမင်းလာစာပေးတဲ့အခါမျိုးစေးရိတ်ခံပေးတဲ့အခါမှလည်းပဲတောင်းနဲ့ထဲ့ထားတာဘယ်တော့မှမကုန်မရစေနဲ့လို့ဆိုတဲ့ဆုကိုတောင်းတယ်။အိမ်မှာအလုံးလုံးတဲ့လူတစ်ယောက်ကလည်းဆုတောင်းတယ်။သူဟာထွန်ရဲတဲ့အခါမှာတချောင်းနဲ့ထွန်လိုက်တာနဲ့ဟိုဘက်က3ညောင်းဒီဘက်က3ညောင်းအလယ်မောင်က1ညောင်းထွန်တစ်ခုတည်းနဲ့ထွန်လိုက်တဲ့အခါမှာတခါထွန်လို့ရှိရင်လေထွန်ရည်ဟာခွန်မြောင်းထီအောင်ပေါ်လာပါစေလို့သူကလည်းသူ့ဆန္ဒနဲ့သူတောင်းတယ်။နောက်ဆုံးမှသူတို့တူညီတဲ့ဆူတောင်းတကူကတော့ဘာတော့စေ။တထေးကြီးကလည်းပဲဒီစနီးတယ်ဒီသားဒီချွေးမဒီကြွနဲ့ပဲနေပါရစေဘဝဆက်တိုင်းတွေးပါရစေ။တ အားလုံးကလည်းဒီတိုင်းတော့ကျွန်လုံးတဲ့ပုဂ္ဂိုလ်ကလည်းပြည့်ပြည့်စုံမတောင်းဘူးသူကကျွန်စုပဲတောင်းလိုက်ကိုယ်ဆန္ဒနဲ့ကိုယ်ဘဝကိုပုံဖော်နေကြတာလူတွေဒီလိုအဲ့ဒါလို့ဆုတောင်းသည့်အတွက်ကြောင့်ရသော်ဘုရားလက်ထက်ကြတော့သူတို့ဟာတူညီတဲ့အကျိုးကိုရရှိပြီးတော့မိသားစုတစုအနေနဲ့လာပြီးတော့ဖြစ်ကြတယ်သူတို့တောင်းတဲ့ဆန္ဒတွေအတိုင်းပဲပြည့်ကြတယ်လို့ဆိုတာဓမ္မပဒအထက်ကရာမှာမှတ်တမ်းတင်ထားတာရှိတယ်ပေါ့သူတို့ဟာဝိတာခာရဲ့မိဘနဲ့ဘိုးဘွားတွေသာဖြစ်တယ်အဲ့ဒါလို့ဘဝတစ်ခုမှာမိမိတို့ရဲ့ဆန္ဒအရာပုံဖော်ကြတာဟာတရားစွမ်းအားရှိလို့ဒီလိုပုံဖော်နိုင်တာဖြစ်တယ်ကိုယ့်ရဲ့အရင်ချင်းဖြစ်တဲ့တရားဆိုတဲ့ကုသိုလ်ရေးမှာစိတ်ဝင်စားမှုတရားစွမ်းအားရှိရမယ်သီလဆိုတဲ့ကိုချင်းတရားရှိရမယ်သတ္တသီလဆိုတဲ့ဒီတဘာဝတရားတွေရှင်တဲ့နှလုံးထဲမှာပြည့်စုံပြီဆိုရင်ဒီဘဝလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်နောက်ဘဝကိုလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်ဘဝခရီးလျှောက်လန်းတဲ့အခါတက်တက်သာသာအောင်မြင်ကြီးပွားစွာလျှောက်လန်းနိုင်တယ်ဆိုတာမြတ်စွာဘုရားသခင်ကိုရောင်မြတ်ရဲ့အဆုံးအမတိုင်းနိုင်တာရှင်သုံးသူတိုင်းအကျိုးဖြစ်ထွန်းနိုင်တာဖြစ်လို့တရားချစ်ခင်သူတော်စင်ပရိသတ်အပေါင်းတို့စိတ်ဆန္ဒဖြင့်ဘဝဆိုတာပုံဖော်လို့ရတယ်ဆိုတော့ဒီတာရကမှတ်တမ်းကိုနာယူမှတ်သားကြပြီးပြီမိမိတို့ယခုဘဝမှာကိုယ်စိတ်ဆန္ဒဖြင့်ကောင်းသောပုံဖော်မှုဖြစ်အောင်ကိုယ်ဘဝရုပ်ပုံကိုကိုယ်ကိုယ်တိုင်ခြေသတဲ့ကိုယ်ပိုင်အောင်မြင်ကြီးပွားအောင်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရှိတယ်ဆိုတာကိုနာယူမှတ်သားပြီးမိမိတို့တဏ္ဍာမှာရှိရမယ်အရေးချင်းတွေဖြစ်တဲ့တတ္တာတို့သီလတို့သုတတို့သာဂတို့ပညာတို့လို့ဆိုတဲ့ဒီအရေးချင်းတွေရှိအောင်လုပ်ပြီးကိုယ့်ဘဝကိုဖုံဖော်လို့ရတယ်ဆိုတဲ့မြတ်စွာဘုရားအဆုံးအမတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတ္တဝါများစွာသေယံကွာသံသာကြပါစေသတ္တဝါများစွာသေယံกว่าသံသာကြပါစေမေတ္တာရေကြံသုံးငါဖြံငြိမ်းချမ်းကြပါစေမေတ္တာရေကြံသုံးငါဖြံငြိမ်းချမ်းကြပါစေသက်ရှိကြပါစေစိတ်ချမ်းသာလူရဆန္ဒပြည့်ပါစေသက်ရှိကြပါစိတ်ချမ်းသာလူရဆန္ဒပြည့်ပါစေဘုံလန္တာဒုက္ခပင်ကစားမေတ္တာပုံနေတုသင်္ကမမနောတရတိတဝေတံဘဝယံတုဒုက္ခန္တကမေတ္တာပုံနေတုသင်္ကမစုပေါင်းပို့အမေတ္တာတဟူရောင်ယူပဝင်းဝေလာမင်းနှင့်ရောင်ခြင်းရှက်ယုံပေါင်းဆောင်ရခြင်းကြောင့်တဝေတံခြင်းမဲ့ဩသောလုံးစုံများစွာတတ္တဝါတို့၏မနောတရတိမြင်များဖြူစင်အေးကြည်လင်းသည့်ရေစင်ပြည့်တင်းစိတ်နှလုံးတည်ဟူသောရေအိုင်ကြီးအတွင်း၌ဒုက္ခပင်ကစားစင်တော်ရအိမြจิตတာ၊ဒါယပွင့်လန်းချမ်းသာဒုက္ခတည်းဟုသောကုမုဒ္ဒရာကြာပန်တို့သည်ဖုံးလန်းတော်ဝန္တာရှင်မြို့ဝမုံလူးလျက်ကြည်နူးဝဲကြုံဖူးပွေးညကုန်သည့်ဖြစ်၍ဒုက္ခနဂါလေးအောင်လေးတဲ့ရောရှက်သင်ပြန်ပီတိတည်းဟုသောယနန်းတို့သည်ဘဝရန်တူကောင်းစွာမတွေ့ကြိုင်လိုက်၍နေကြပါစေကုန်တည်း